COVID-19 ကရောဂါကြောင့်ကုန်ထုတ်လုပ်မှုတွေထိခိုက်လာနေချိန်မှာပြည်ပပို့ကုန်ပေါ်အဓိကမိခိုးနေရဲ့မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေအထိနာနေရဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကမ္ဘာတဝန်းကရောဂါနဲ့ကြုံနေရကြောင်းမြန်မာအထည်ချုပ်လုပ်ငန်းအတွက်အဓိကဈေးကွက်ဖြစ်တဲ့ဥရောပကိုတင်ပို့ဖို့ဆိုင်းငံ့ထားရသလိုထုတ်လုပ်ဖို့ကုန်ကျစရာရည်အဓိကအခက်အခဲတွေလည်းရှိနေရကြောင်းလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။အဓိကဈေးကွက်ဖြစ်တဲ့ဥရောပကကုန်တွေအမှားဆိုင်းငံ့ထားတာကိုနောက်ထပ်သက်တမ်းထပ်တိုးနေရတဲ့အတွက်လည်းလုပ်ငန်းရှင်တွေအတွက်စိုးရိမ်စရာဖြစ်လာနေရတာလို့ရန်ကုန်တိုင်းရွှေလင်းပန်းစက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်ကပြောပါတယ်
။ဥရောပအပေါ်နေတဲ့ဆက်မှုဆောင်ချုပ်ပြီးတော့အခြေအနေမှာပို့ဖို့ကြားနေရတာ extension ကတိုးတိုးလာတဲ့အခါကျတော့ချုပ်ထားတဲ့အားတွေကိုတချို့အခက်အခဲရှိလာတာပေါ့နော်။အပြင် order ထိုက်ရဖို့ကိစ္စလေးတွေရတယ်။နည်းနည်းလေးတို့ချင်းချင်းတွေပုံရတယ်ရှင်ပါတယ်။ဟိုကိုက်မှချုပ်မယ်ဆိုတော့စနစ်ကိုကျွန်တော်တို့ကတွားလို့မရဘူး။ဟိုချုပ်ခတ်နဲတဲ့ order ရလဲထပ်ပြီးနဲသွားမယ်ဆိုရင်တော့နည်းနည်းတော့ရက်ဒီယာဆက်သွားတယ်လို့တော့မြင်မိတာပေါ့နော်။
မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းတွေဟာတရုတ်နိုင်ငံကတင်ပို့တဲ့ကုန်ကျစရာပေါ်အဓိကအားထားနေရပေမဲ့လည်းကရောဂါကာလအသွားအလာတွေကန့်သက်ထားတဲ့အတွက်ကုန်ကျစပြတ်လပ်မှုကိုလုပ်ငန်းရှင်တချို့ကစိုးရိမ်နေပါတယ်။မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားသမဂ္ဂကဥတ္တနှင်းအောင်ကတော့ကုန်ကျန်းရရှိရေးချက်ကုန်ကျော်ထုတ်လုပ်တင်ပို့နိုင်ဖို့ကအဓိကရင်ဆိုင်ရမယ့်စင်ခုမှုအဖြစ်မြင်ပါတယ
်။မြန်မာနိုင်ငံရဲ့ပေါ်လေအထူးကုန်ကျန်းအများစုကတရုတ်ပြည်ကနေလာတာဖြစ်တယ်ပေါ့နော်။အဲတော့ဒီတရုတ်ပြည်နဲ့မြန်မာနိုင်ငံရဲ့ကုန်ကျန်းမှုတဲ့နိုင်ငံကလည်းပုံမှန်ချိန်မှာရှိနေတယ်လို့တော့ကျွန်တော်တို့ကသိရတယ်။တကယ်တကယ်လည်းအခက်အခဲတွေပဲဒီလိုရှိရင်မြန်မာနိုင်ငံကထုတ်လုပ်တဲ့ကာကုန်ကျော်တွေကလည်းပြောလို့ရှိရင်တော့ဒီအနောက်ရောလာဈေးကွက်ပေါ်မှာမိကုန်ရတာဖြစ်တာကြောင့်ဒီကုန်ကျော်တွေပေါ်မှာပဲဟိုနည်းနည်းလေးစိုးရိမ်ရမယ့်အနေအထားလို့ကျွန်တော်တို့ကမြင်တယ်ခင်ဗျာ
။အထည်ချုပ်လုပ်ငန်းတွေမှာကုန်ကျန်းရရှိရေးနဲ့ကုန်ကျော်ထုတ်လုပ်တင်ပို့မှုမှာအခက်အခဲတွေကြောင့်နောက်ဆက်တွဲလုပ်ငန်းတွေရှော့ချရတဲ့အခြေအနေမျိုးတွေကြုံလာရမှာကိုလည်းလုပ်ငန်းရှင်တွေကစိုးရိမ်နေကြပါလေ။ကယောဂါကာလမှာပဲအထက်ချုပ်လုံသားတောင်းတဲ့ချီရလဲအလုတ်လက်မဲ့ဖြစ်ခဲ့ရတာပါလက်တလုံးရင်ဆိုင်နေရတဲ့အချက်တည်းတွေကြော်လွှားနိုင်မှုအတွက်လဲအစိုးရတောင်းရှိသူတွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့ကုန်တယ်တွေဒီအပိုင်းမှာဆွေးနွေးမှုတွေရှိခဲ့တယ်လို့လဲရွှေလင်းမဆက်မှုဆောင်ဥက္ကဋ္ဌဦးဝေတောင်းကပြောပါတယ
်ဒီကလနလနောက်ပိုင်းမှာတော့နည်းနည်းတော့ပြောအပ်ခက်သွားမလားတော့ကျွန်တော်လည်းမပြောရဲပါဘူးကြဒီအချိန်မှာညီညွတ်ဖို့ရှိဖို့တော့လိုတာပေါ့လုပ်သားတွေအနေနဲ့ပေါ့နော်အခက်ခဲရှိလာတဲ့ကာလတွေမှာသီးခံပြီးတော့စူးစမ်းပြီးလုပ်ပေးဖို့ကိုပဲကျွန်တော်တော့မိတ္တရက်ခံတောင်းဆိုခြင်းနဲ့တော့မကြာခင်မှာဒီကိစ္စတွေတကယ်တော့ကြုံတွေ့နိုင်ခဲ့ရင်လည်းစိတ်ယုံချက်ချင်းပြိတ်ဖို့တော့မရှိပါဘူးအလုတ်သမားတွေရှော့ချသွားမယ်တစ်ဆင့်ချင်းတစ်ဆင့်ရှော့ပြီးတော့နောက်ပိတ်ဆုံးပိတ်ချင်နဲ့တိတ်သွားနိုင်တယ်ပေါ့နော်ဆိုတာတော့တတိချက်ကိုတော့ဆိုပါမယ်အဲ့ဒီမှာရှော့တဲ့အချိန်မှာကိုမပါဖို့တော့ဒီအချိန်မှာသူသားကြောင့်နော်ကိုယ့်ရဲ့အရေးချင်းကိုပြဖို့တော့လိုပါလေ
။ရန်ကုန်မြို့ကအထက်ချုပ်လုပ်ငန်းတွေကိုတော့အလုပ်သမား9သိန်းလောက်နဲ့လဲပတ်နေရပါ။ကယောဂါကာလအကျက်သေးတွေရင်ဆိုင်နေရတဲ့အထက်ချုပ်လုပ်ငန်းတွေပြိုလဲမသွားအောင်မြမအစိုးရကစီးပွားရေးပြန်လည်ကုစားရေးအစီအစဉ်တွေနဲ့ကြိုးပမ်းနေရရည်ရှိသလိုဥရောပသမဂ္ဂကလည်းအထက်ချုပ်လုပ်သားတွေအတွက်မြမကျပ်ငွေ 9.9 ဘီလီယံထောက်ပံ့တဲ့အစီအစဉ်တွေလဲလှုပ်ဆောင်ထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။